ကဲအဲ့ဒါပြီးပြီဆိုရင်ကျမတို့ကဘာပြီးသွားပြီလဲဆိုရင်ကျမတို့စေတသိက်ဆိုတဲ့မူရင်း definition ပြန်ကြည့်အောင်မယ်အရှိဆုံးစာမျက်နှာဒါကိုကျမပြန်ပြန်ပြောနေတယ်တတိထားအဲ့ဒီမှာဧကုတ်ပါဒစသောစေတသိက်လက္ခဏာ၄ပါးနဲ့ပြည့်စုံ၍ဆိုတဲ့ခန္ဓာမှာသိတင်သိတတ်တဲ့လက္ခဏာ၄ပါးလုံးရောဟုတ်ပြီနော်ဘာကြောင့်ဒီလိုတစ်ပါးချင်းတစ်ပါးချင်းထက်ထက်တိုးသွားသလဲဆိုတာရောရှင်းပြီးသွားပြီဆိုတော့နောက်ထပ်အဲ့ဒီတည်းမှာမြုပ်နေတဲ့လက္ခဏာဘာမှမရှိတော့ဘူးသဘောပေါက်ရမယ်မြုပ်နေတဲ့အချက်မရှိတော့ဘူးဒါဆိုရင်နံပါတ်နဲ့အချက်52ပါးကုန်သောကိုယ်ပိုင်လက္ခဏာအသီးသီးရှိကြပြီးဆိုတဲ့ခန္ဓာကိုဆက်ရှင်းတော့မယ်52ပါးသောကိုယ်ပိုင်လက္ခဏာအသီးသီးရှိကြသောဆိုတဲ့ခန္ဓာမှာလဲအဲ့ဒီနံပါတ်အဲ့ဒီစာမျက်နှာမှာပဲအောက်ကစေတသိက်ပိုင်းဤပိန်ဓာတ်အပေါင်းနဲ့၄မျိုးမှာနံပါတ်၁ဧကုတ်ဘာသာစသောစေတသိက်တို့ရဲ့ဖြစ်ကြောင်းလက္ခဏာ၄ပါးပြီးသွားပြီပြီးရင်52ပါးကုန်သောကိုယ်ပိုင်လက္ခဏာအသီးသီးရှိကြတဲ့စေတသိက်တွေထဲမှာနံပါတ်၁ယာတိ၃ပါးဖြင့်ညွန်ပြသောစေတသိက်52ပါးကဏ္ဍအခုဆက်ကြည့်ပြီနားလည်ပြီနော်အခုသွားနေတဲ့နေရာမှာဒီကျမ်းစာကိုဘယ်လိုယူသွားကြသလဲဘယ်လိုရေးသားသွားသလဲကျမ်းပြစရာတော်တွေဟုတ်ပြီနော်အဲ့ဒီအပိုင်းလေးတွေဘယ်လိုခွဲလဲဆိုတာစာတကူကိုလေးလာတဲ့အခါကျရင်အဲ့ဒီလိုမြင်အောင်ကြည့်ရတယ်ကုဓမမေရှိတို့အရင်တော့စာဖတ်တာနဲ့လုံးဝမတူစင်နဲ့တော့အရင်တော့တော့စာတွေ့ရင်ကိုကြိုက်တာလေးရွေးဖတ်တာမကြိုက်တာတွေခြံရင်းခဲ့တယ်အခုဆိုရင်တော့ကြောင်ပဇွန်စာကျွတ်ကျွတ်ဝါတကယ်ဆိုကြောင်ညာပဇွန်စာရင်အကုန်လုံးကိုမကြောင်စားလားမစားဘူးလားအဲ့ဒီသဘောမျိုးပဲเนาะဒါကြောင့်စာဖတ်ပြီဆိုရင်အခုစာဖတ်တဲ့ရင့်လာတဲ့ပုံကိုယ်တွေဖြစ်လာရတော့မယ်အခုကပညာရှင်ပိုင်းဖြစ်လာပြီဟုတ်ပြီเนาะအရင်တော့ကလို့လစစွာဘူးလေးလာကစအပိုင်းမဟုတ်တော့ဘူးပညာရှင်ပိုင်းဖြစ်တဲ့အတွက်ကြောင့်စာအုပ်တုပ်ဖတ်ရင်မာတိကာစာဖတ်ရတယ်နော်မာတိကာဏိဒန်းကစာဖတ်အမှာဏိဒန်းကိုသိပြီးတော့မှမာတိကာဘလို့ဆင်တယ်လေအခုလေသူ့အပိုင်းလိုက်သူ့အပိုင်းလိုက်မှာဓမ္မမေရှင်တို့မာတိကာကင်ထားအမယ်ဒါအပေါ်စည်းရကြီးတယ်မြင်ကွင်းချေကြည့်နေဘာလို့မြင်ကွင်းချေကြည့်နိုင်လဲဆိုအသေးစိတ်ပိုင်းကအဘိဓမ္မာမှာတင်ပြီးသွားပြီဟုတ်ပြီနော်တင်ပြီးသွားရင်အခုအပေါ်စည်းရပြန်ပြီးတော့ကြည့်ပြီးတော့အဲ့ဒီနေရာမှာဘာကြောင့်လေးတွေခေါ်သွားသလဲဆိုသိရတော့မယ်ဒါကြောင့်အခုနံပါတ်1ခေါင်းစဉ်လာပြီຍາດີ3ມາລູພຽງຫນ່ອນປັດອັດດໍສິດະໄດ52ປາສໍຍາດີ3ມາມາບາຍາດີເລດັບຕິກາອິນຍະຕະມັນຍາດີອພວນດີກ້ານສິນຍີຫະເມງຜິດລາດໍອີ່ກ້ານສິນຍີໂກກະກໍອຍອງເຊຖາອິນຍະຕະມັນຍາດີອພວນສຸບີດໍອິນຍະຕະມັນສິດະໄດ73ມາໂອດູດ້າວຊောက်ປ ્યો ດໍເມຫົບບີນໍອີ່ປ ્યો ດາປີ້ແດກາມາສາມຽນາ128ສາມຽນາ128ຈາດໍပကေးကြီးစေတသိက်6ပါးကိစ္စဝင်သွားမယ်ဟုတ်လားတပတ်စိတ်တာပြီးသွားပြီဆိုရင်အဲ့ဒီမှာစာမျက်နှာ131လဲပြီးရောအညာတမန်ရာသည်အဖွင့် BE ဆိုပြီးတော့အညာတမန်စေတသိက်73ပါးရဲ့သဘောလက္ခဏာအကုန်ကုန်ပြီဒါဆိုရင်စာမျက်နှာ132မှာနောက်ထပ်ခေါင်းစဉ်တစ်ခုလာပြီနောက်တရာသည်အဲ့ဒီရာသည်ဟာအကုတလရာသည်အဖွင့်ဆိုတာဒါမိန်းကောင်းစဉ်ကြီးတွေအကြောင်းခြေသွားလိုက်ဟုတ်ပြီနော်အကုသလရာသီဆိုရင်ဗိဓမာတွေကတိပိသာအသစ်ဆက်ဆက်မဟုတ်တော့ဘယ်နှပါရှိရမလဲ14ပါးအကြောင်းကိုသူရှင်းသွားတော့မယ်14ပါးအကြောင်းမှာမှထူးခြားချက်တွေဘာတွေအကုန်ဝင်လာပြီးတဲ့အခါမှာနောက်တရာသီကစာမျက်နှာ141စာမျက်နှာ141မှာခေါင်းစဉ်ဘာတွေ့မလဲသောဘနာရာသီအဖွင့်ဆိုရင်ဘယ်နှပါ25ပါ19ပါလို့ပြောလို့မရဘူးဘယ်နှပါ25 25မှာအုပ်စုသွားမှာကသောဘနတာတာရဏဝိရတိအပမညာပညာသဘောပေါက်လိုက်တော့ဟုတ်ပြီနော်အဲ့ဒီလိုလေးခုကြည့်တော့မယ်